တို့ရရှိမြခင်ဗျာကာတွန်းတွေရဲ့ဇက်ကောင်တွေထဲမှာဖိုးစိတ်တို့ရောမြောင်ညိုတို့ခင်မောင်တိန်ထွန်းဝင်းတို့ကိုတို့ရရှိနေမှတ်မိကြပါရဲ့လားခင်ဗျာအဲ့ဒီကာတွန်းဇက်ကောင်တွေကိုဖန်တီးတဲ့ကာတွန်းဆရာကြီးဦးအောင်ရှိန်ဒီကနေ့နေ့လယ်မှာပဲကွယ်လွန်သွားပါပြီအသက်86နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့ဆရာကြီးဟာမကွယ်လွန်မီ10နှစ်လောက်ကလေးကကာတွန်းတွေမရေးနိုင်တော့ပဲသူကွယ်လွန်တာဟာပူဇော်ခံစင်မြင့်ပေါ်ကဆရာတစုယောပားသွားတာဖြစ်တယ်လို့ကာတွန်းဆရာ OBG ကသုံးသပ်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောတင်ပြမှာပ
ါဟုတ်ကဲ့ကတ်တွန်းဆရာကြီးဦးအောင်ရှင်ဟာဒီကနေ့နိုင်ငံတာဝန်တွေကိုပခုံးပြောင်းထမ်းဆောင်နေကြတဲ့လူလပိုင်းအရွယ်တွေငယ်စဉ်ကအထူးနှစ်ချိုက်ဖတ်ရှုခဲ့ရတဲ့ဦးရှန်စားနဲ့ဦးဒိန်တောင်ဦးစိတ်တူနဲ့မြောက်ညူတီထွေမှုပါကူဦးစိတ်ဖြူဦးကက်စီစတဲ့ဇက်ကောင်တွေကိုဖန်တီးခဲ့သူဖြစ်ပါတယ်သူဟာရွှေသွေးတေဇဒုကြောင်းသားစတဲ့ကလေးလူငယ်ပညာပေးစာဆောင်တွေမှာအဓိကရေးသားခဲ့တာလည်းဖြစ်ပါတယ်ဒီကနေ့ဆရာကြီးကွယ်လွန်ခဲ့တာကိုတော့တားအငယ်ဆုံးဖြစ်သူဦးရဲနိုင်အောင်ကအခုလိုပြောပါတယ
်ဟိုဒီနေ့စန်းနိုင်20ကဆုံးသွားတာညဒီနေ့လေစန်းနိုင်မင်း20မှာဆုံးသွားတာညဆေးဦးကြီးမှာရန်ကုန်ဆေးဦးကြီးမှာဒီစန်းနိုင်တင်ပြီးတော့အေးစန်းနိုင်15လောက်မှာမှမောဖို့ပို့ပြီးတော့မှဆေးဦးမင်း20မှာဆုံးသွားတာညလူကြီးရောပါလို့ပြောအောင်ပေါ့
ဦးအောင်ရှင်ဟာမြန်မာတက်ကရစ်1290ခုခရစ်နှစ်1929မှာအေရဝတီတိုင်းပသိမ်မြို့မှာအဖဦးမောင်ကွန်နဲ့အမိဒေါ်သန်းရင်တို့ကမွေးဖွားခဲ့တာဖြစ်ပါတယ်။ဆရာကြီးဦးအောင်ရှင်ဟာငယ်စဉ်ကတည်းကအိန္ဒိယနဲ့ကျန်းပြည်တွေမှာအယုတ်တွေရေးဆွဲလေးရှိပြီးသူဟာဝမ်တွင်းပါကတ်တွန်းဆရာဖြစ်တယ်လို့လဲမြန်မာကတ်တွန်းဆရာများတစ်စာအုပ်မှာပါဝင်တဲ့ကျွန်တော်ကတ်တွန်းဘဝစလဲဆုံးဆိုတဲ့ကိုရိုင်းရေးစောင်းပါးမှာရေးသားခဲ့ဘူးပါတယ်။ငယ်စဉ်ကျောင်းသားဘဝမှာပကြီးဆရာဦးရဲ့ကြည်စီကပကြီးပညာကိုသင်ယူခဲ့သလိုထင်ရှားတဲ့ကတ်တွန်းဆရာကြီးတွေဖြစ်တဲ့ဦးပတ်ကျန်းနဲ့ဦးဟင်းစုံတို့ရဲ့ကတ်တွန်းတွေကိုလည်းကူးယူလေ့ကျင့်ခဲ့တယ်။အဖဦးမောင်ကွန်းဟာတချိန်ကထင်ရှားတဲ့ကတ်တွန်းဆရာဦးပတ်ကလေးခေါ်ရွှေတလေးနဲ့လည်းဆွေမျိုးမကင်းကြောင်းသူ့ရဲ့စောင်းပါးမှာရေးသားခဲ့ပါတယ်။ဦးအောင်ရှင်ဟာကတ်တွန်းတွေရေးဆွဲပြီးလက်မှတ်ရေးထိုးရမှာတော့သူ့ရဲ့လက်မှတ်အောက်မှာအိမ်မြောင်ရုပ်ကလေးတရုပ်ပေါ်ပြတာဟာလေအဲ့ဒီအချိန်ကလူငယ်ရီကြားမှာအမှတ်ထားမိစရာတစ်ခုဖြစ်ပါတယ်။ဒီအကြောင်းကိုတော့တားဖြစ်သူဦးရဲအောင်နိုင်ကအခုလိုပြောပါတယ်
။သူကအဲငငယ်တုန်းကဟိုပတိမောင်ပေါ့နော်။ပတိမောင်အဲ့မှာရေချိုးနေတယ်သူအိမ်မြောင်စတွေ့တာအိမ်မြောင်အဲ့ရဆိုသူကဘောပြုတ်ကြတာ။ပြုတ်ကြတယ်မှာသူတော်လန့်သွားတယ်။သူအဲ့အဲ့တော့သူအမှတ်ထားအမှတ်ရထားပြီးတော့သူအိမ်မြောင်ကြောက်လို့အိမ်မြောင်ရုပ်လေးကိုသူ့ရဲ့ logo ဖြစ်သူအောက်မှာတုံးတာလည်း
။ထင်ရှားတဲ့ကတ်တွန်းဆရာ OBJ ကတော့ဆရာကြီးဦးအောင်ရှင်ကွယ်လွန်တဲ့အပေါ်မှာအခုလိုပြောပါတယ်
။အဲဆရာကရုပ်ပြကတ်တွန်းမှာတော့ဗမာပြည်မှာတကယ့်ကိုဖားခင်တယောက်ပဲ။နောက်သူမွေးသွားတဲ့မွေးထားတဲ့ဇက်ကောင်မျိုးလည်းလေကျွန်တော်တို့ရေတောင်မရင်နဲ့မြိုင်းဟိုခင်ဗျားတို့ဒီဦးရှာစားဦးလိန်တော်ဦးစိတ်တူမြောင်ညိုဟောလာဒီကွန်ဒီတွန်ပါရဂူဖို့စိတ်ဖြူလို့ကတော့အများကြီးပါပဲ။ကျွန်တော်တို့ကဒီဗမာပြည်မှာဆိုရင်ကျေးဦးအောင်ရှင်ကိုကျွန်တော်ဗမာပြည်ကဝေါ်ဒစ်နေလို့တော့ပြောကြတာပေါ့။အော်ကျွန်တော်တို့ငယ်ငယ်ကတော့သူ့ရုပ်ပြပေါင်းများသူ့ဆွဲတဲ့ရုပ်ပြပေါင်းများဆိုတာကျွန်တော်တို့အတွက်အမှန်တန်ပတ်စံရည်အများကြီးရခဲ့တာပေါ့။ဒီကဒီကချက်နေလို့ဆိုရရှာဆောက်တွေလည်းမထုတ်နိုင်တော့ဘူးရေးလည်းမရင်းနိုင်တော့ပေါ့။အဲ့တော့ဆရာကြီးဆုံးသွားတော့ကျွန်တော်တို့ကတော့ဟိုကိုကြည်ညိုလေးစားပြီးတော့တန်ငါးစင်မထားတဲ့ဆရာကြီးတယောက်ထပ်ရော့သွားတာပေါ့။
ဦးအောင်ရှင်ဟာသူ့ရဲ့ကတ်တွန်းဘဝအစလဲဆုံးဆိုတဲ့စောင်းပေါင်းမှာရေးသားတဲ့အချက်တွေကအမှတ်တရမှားကြားခဲ့တဲ့ဇာတ်ကားကိုတော့ဆရာ OPJ ကအခုလိုဆက်ပြောပါဗျ။အဲ
ဆရာရဲ့အဆိုမိန်လေးဒီစာအုပ်ထဲမှာတွေ့တာတော့ကတ်တွန်းဆွဲတဲ့အခါမှာအကျိုးမပြုနိုင်တော့အကျိုးမရုပ်စီဘူးပါတည်းတဲ့။နောက်သူလူငယ်တွေပြောတာတော့ကတ်တွန်းဘဝဘယ်လောက်မြန်လို့ရစီတဲ့အသိစိတ်ကိုတဲ့။တင်းနေထားတဲ့ဆွဲမလျှော်နေတဲ့အောင်မြင်တဲ့တနည်းရလာမှာပါတဲ့။အဲ့ဒါပါပဲ။
ကတ်တွန်းဆရာကြီးဦးအောင်ရှင်ဟာသူကွယ်လွန်ချိန်မှာတာသမီ10ယောက်ကြံခဲ့ပါတယ်။သူ့ရဲ့ဇာပနာကိုတော့တောက်ကြနေညနေ3နာရီမှာရေဝဲတုတ်တံမှာတင်းကျုံမှာဖြစ်ပါတယ်။